။မန်ဂျင်နိုင်ပြောပြတော့တာပါ။တစ်ဆက်တည်းပြောရမယ်ဆိုရင်နယူးမက္ကဆီကိုပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်တမတ်ကြီးဟောင်းလည်းဖြစ်တဲ့ဘီလ်ရစ်ချတ်ဆင်ဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကဖွဲ့စည်းထားတဲ့ရခိုင်ကြံပေးဖွဲ့ကနေနှုတ်ထွက်လိုက်တဲ့အကြောင်းမြန်မာနိုင်ငံခီးစဉ်တွင်မှရုတ်တရက်ကြီးညာလိုက်တဲ့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစိုးရိမ်မကင်ဖြစ်မိတဲ့အကြောင်းတုံ့ပြန်ခဲ့ပါတယ် HRW လူခွင့်ရေးအဖွဲ့ကြီးကလည်းစိတ်ပျက်တယ်လို့ပြောဆိုလိုက်ပါတယ်အကြောင်းစုံကိုဒေါ်လာလတန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတကာကိုရိုက်ခတ်စေခဲ့တဲ့ရခိုင်ပြည်နယ်ပြည်ပခန့်အရေးကူညီဖြစ်ရှင်းပေးဖို့အဓိကကော်ဖီအန်လန်ကော်မရှင်နဲ့ရခိုင်ပြည်နယ်ဆိုင်ရာကော်မရှင်အသီးသီးရဲ့အကြံပေးချက်တွေကိုမြန်မာအစိုးရကအကောင့်ထည့်ဖော်ရမှာထိထိရောက်ရောက်ဆောင်ရွက်နိုင်မှုနိုင်ငံတကာအဖွဲ့ဝင်၅ဦးနဲ့ပြည်တွင်းအဖွဲ့ဝင်ကားဥတို့ပါဝင်တဲ့အကြံပေးအဖွဲ့ကိုပြီးခဲ့တဲ့ဒီဇင်ဘာ၈ရက်နေ့ကမြန်မာအစိုးရကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့ခုတော့နိုင်ငံတကာအဖွဲ့ဝင်တဦးဖြစ်တဲ့ American Tandeman Hong Bill Richardson ဟာမြန်မာနိုင်ငံရောက်ရှိစဉ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးအဆင်မပြေမှုတွေကြောင့်ပုံထုံးနေ့ကနှုတ်ထွက်ခဲ့ပါတယ်။အခုလိုမမျှော်လင့်ဘဲရုတ်တရက်နှုတ်ထွက်ရခြင်းအကြောင်းကို Mr. Richardson ကသတင်းမီဒီယာကိုရှင်းပြခဲ့ရမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့ကျင့်ဖို့တိက္ခာပိုင်းရခေါင်းဆောင်မှုကိမဲ့နေကြောင်းနဲ့သူတို့အကြံပေးအဖွဲ့နဲ့ဆွေးနွေးရမှာသတင်းမီဒီယာကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့တွေအပေါ်ဝေဖန်မှုတွေများတာတွေ့ရတဲ့အကြောင်းထောက်ပြပြီးဖန်ပြီးခံရတဲ့ရိုက်တာသတင်းတောင်နှစ်ဦးတို့လွတ်မြောက်ရေးနဲ့ပတ်သက်လို့ကူညီဆောင်ရွက်ဖို့ပြောရမှာရခိုင်အကြံပေးအဖွဲ့နဲ့မတက်ဆိုင်တဲ့အကြောင်းဒေါသနဲ့တုံ့ပြန်ခဲ့တယ်လို့ဆိုပါတယ်။တမန်အမေရိကန်နိုင်ငံသားတဦးအနေနဲ့ရခိုင်အကြံပေးဖွဲ့မှာကိုစားပြုပါဝင်ခဲ့တဲ့ Mr. Richardson အခုလိုနှုတ်ထွက်ရခြင်းအကြောင်းနဲ့ပတ်သက်လို့အမေရိကန်နိုင်ငံဂျာယီဌာနကစိုးရင်ကြောင်းတုံ့ပြန်ခဲ့ပါတယ်။ Katrina Adams ကအရှိအာရှကြီးကပြောခွင့်ရဖြစ်ပါတယ
်။ Governor Richardson's decision to resign from the Rakhine Advisory Board and the reasons he gave for doing so are cause for concern.We respect his decision and note that he is acting as a private citizen.
ဒီနေ့ဦးချုပ်ရေးမှူးဘီချက်စင်ကရခိုင်အကြံပေးအဖွဲ့ကနေထုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာနဲ့သူရှင်းပြခဲ့တဲ့ထုတ်ထွက်ရခြင်းအကြောင်းရင်းဟာစိုးရိမ်မကင်းဖြစ်စရာပါ။သူ့ရဲ့ဆုံးဖြတ်ချက်ကိုကျမတို့လေးစားပါလေ။သူကတမန်အမေရိကန်နိုင်ငံသားဦးနေနဲ့မြန်မာပြည်ရှိအကြံပေးအဖွဲ့မှာပါဝင်ခဲ့တာပါ။မြန်မာအစိုးရအနေနဲ့ကော်ဖီအာနန်ကော်မရှင်ရဲ့နောက်ဆုံးအကြံပေးချက်တွေကိုလိုက်နာဖို့ကတိပေးထားပြီးဖြစ်ပါလေ။ဒါကြောင့်ဒီဂရီတွေကိုအရေးတကြီးအကောင့်ထဲဖော်ဖို့ကျမတို့တိုက်တွန်းပါတယ်။အကြံပေးချက်တွေမှာရခိုင်ပြည်နယ်မှာကာလကြာရှည်ရှိနေတဲ့အကဲဆမ်းမှုပြဿနာတွေနဲ့မကြာသေးမီကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဒုက္ခသည်တွေအိုးအိမ်ပဲဖြစ်ရတဲ့အကြောင်းရင်းတွေဖြည့်ဆင်းပေးဖို့ပါဝင်ပါတယ်လို့ Katrina Adams ကပြောသွားတာဖြစ်ပါတယ်။ဒါ့အပြင် Mr. Richardson နှုတ်ထွက်ရခြင်းအကြောင်းနဲ့ပတ်သက်လို့ HRW လူ့အခွင့်အရေးအဖွဲ့ကြီးကလည်းစိတ်ပျက်မိကြောင်းတုံ့ပြန်ပါတယ်။ Brad Adams ကHRW အာရှကြီးရဒါရိုက်တာဖြစ်ပါလေ
Bill Richardson finally said in public what many diplomats and others who have met Aung San Suu Kyi have said
Aung San Suu Kyi နဲ့တွေ့ဆုံခဲ့တဲ့တန်တမန်တွေနဲ့တခြားပုဂ္ဂိုလ်တွေကနောက်ွယ်မှာပြောတဲ့စကားကို Bill Richardson ကလူသိရှင်ကြားထုတ်ပြောလိုက်တာပါပဲသူကလူခွင့်ရေးအုပ်စုတွေတန်တမန်တွေနဲ့ကုလသမဂ္ဂအပေါ်မနှစ်မြို့မှာကိုတင်ပြခဲ့ပြီးအမှန်ကသူအတိုက်ခံဘဝတုန်းကသူပြောခဲ့တဲ့လူတန်ဖိုးတွေပေါ်လေလေးစားမှုမပြခဲ့ပါဘူးအရင်ကမြန်မာနိုင်ငံသားတွေရဲ့လွတ်လပ်မှုအတွက်ရှေ့ရှုဆောင်ရွက်ပေးဖို့မေတ္တာရက်ခံမှုကအခုသူအာဏာရလာတော့လူခွင့်ရေးဆောင်ရွက်မှုတွေဘီရစ်ချာစင်လိုပုံကုတ်မျိုးကိုမြန်မာနိုင်ငံရဲ့ရန်သူအဖြစ်သူကမြင်လာခဲ့ပါတယ်ကျွန်တော်တို့ဘက်ကမပြောင်းပါဘူးသူ့ဘက်ကပဲပြောင်းခဲ့တာပ
ါဒါအပြင်ခိုင်ပတိပခတ်နဲ့ပတ်သက်လို့သတင်းယူရင်းအဖန်စီခံရတဲ့ရိုက်တာသတင်းတောင်နှစ်ဦးတို့လွတ်မြောက်ရေးနဲ့ပတ်သက်လို့မစ္စတာရစ်ချဆန်ကမေတ္တာရက်ခံခဲ့မှလေဒေါအောင်ဆန်းစုကြည်ရဲ့ဒေါသနဲ့တုံ့ပြန်မှုကိုလေ HRW ကဝေဖန်လိုက်ပါတယ်မစ္စတာဘရက်အဒမ်စ်က
She was a huge advocate for freedom of expression and the media
ဒေါအောင်ဆန်းစုကြည်အနေနဲ့အရင်ကသတင်းလွတ်လပ်ခွင့်နဲ့မီဒီယာကိုလွန်စွာထောက်ခံအားပေးခဲ့တဲ့အပြင်လူတွေကိုထောင်ကျစေမဲ့ဟောင်းနှွမ်းဆိုးရွားလာတဲ့ဥပဒေတွေအသုံးပြုမှုကိုလေစန့်ကျင်အပြစ်တင်ခဲ့တာဖြစ်ပါတယ်အခုတော့ဘီရစ်ချစင်ကဖန်စီခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးလွတ်မြောက်ရေးအတွက်သူ့ကိုကူဖို့ပြောတော့သူကဒေါသထွက်ခဲ့တယ်ဒါဟာသူတိတ်ကိုပြောင်းသွားတယ်ဆိုတာကိုပြပြီးတိတ်ကိုစိတ်ပျက်စရာကောင်းပါတယ
်ဘီရစ်ချစင်ဟာအရင်ကအီရန်နဲ့မြောက်ကိုရီးယားတို့မှဖန်စီခံခဲ့ရတဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအတွက်နှိမ့်နိုင်ပေးခဲ့သူဖြစ်တဲ့အပြင်ပြည်တွင်းမှာလည်းနိုင်ငံတကာရင်းချမ်းရေးနဲ့စစ်ဆန်နှိမ့်နိုင်ရေးတို့အတွက်တတိပုဂ္ဂလအဖွဲ့ကိုဖွဲ့စည်းတာပြီးဆောင်ရွက်နေသူဖြစ်ပါတယ်။အရင်ကမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်လည်း Tere Wibin Sangwe Bigedu Pipi, the Onsan Sujine, Yini Gedu Le Pipari, Kura Duha, Kulu, Jump Yajed Vijang, Yakai Jambi, Pune, Du, Yakai Binegu, Lightbath, Wajim Shibi, Nibirogani, Yangungu Bianga, Kusu, Yamanangani, Trekwa, Gibi Pipari Shim.